ရှေးပဋိပက္ခတွေကြောင့်မတည်ငြိမ်သေးတဲ့ချင်းပြည်နယ်ဟာခါမြို့မှာအခြေခံစားတောက်ကိုဈေးနှုန်းတွေသုံးဆတက်သွားတဲ့အတွက်ဒေသခံတွေအခက်အခဲကြုံရတယ်လို့မြို့ကန်တွေက VOE ကိုပြောပါတယ်တိုက်ပွဲဖြစ်လို့လမ်းမဆက်သွေးမကြာခဏပြတ်တောက်ချင်းကုန်စည်စစ်စစ်ဖို့ခက်ခဲပြီးကုန်စည်နှုန်းတွေတက်လာနေတာပါကုန်စည်နှုန်းနဲ့ခံရတဲ့ဟာခါမြို့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုဗိုက်အင်ဂျင်နိုင်ကပြောပြမှာပါ
ဟာခမျိုးအစွန်ဖျားဘက်မှာလက်နက်ကြီးလက်နက်ငယ်အတန်တွေမကြမကြကြားနေရပြီးတတိနဲ့သွာလာနေထိုင်ရတာလို့အောက်တိုဘာလ21ရက်ဒီကနေ့မှာမြို့ကန်တွေက VOE ကိုပြောပါတယ်ဒီလိုမျိုးစစ်ကောင်စီတပ်တွေနဲ့ဒေသခံတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေမကြခဏတိုက်ပွဲဖြစ်လေရှိတဲ့ချင်းပြည်နယ်ဟာခမှာလမ်းပန်းဆက်သွယ်ရေးလမ်းကြောင်းတွေမကြခဏပိတ်ဆို့နေတာမို့ကုန်စည်စီးဆင်းဖို့ခက်ခဲနေပြီးကုန်စည်နှုန်းတွေမြင့်တက်နေပါတယ်ဟာခမျိုးမှာအများစားသုံးနှစ်ဆန်ဟာတအိတ်ကိုမိနစ်က9000လောက်ရှိနေရကအခုဆို38000လောက်ဖြစ်လာပြီးအခြေခံစားတောက်ကုန်ဈေးနှုန်းတွေသုံးဆမြင့်တက်လာတာလို့မြို့ကန်တွေကပြောပါတယ်။ဒေသအခေါ်ကာနန်အေယာမင်းကော်ချက်ဆန်ဟာတမူးကလေးကာနန်ကျေးရွာဘက်ကထွက်တာပါ။စားတောက်ကုန်ဈေးနှုန်းမြင့်တက်နေမှုအခြေအနေကိုဟာခမျိုးကန်တအူးကအခုလိုပြောပါတယ်။
အများစားတဲ့ဆန်ပေါ့နော်အများဆုံးစားသုံးတဲ့ဆန်ကန်နန်ကိုချက်မွေးပေါ့နော်အဲ့ဒါ38000လောက်ရှိပါတယ်အရင်တုန်းကဆိုရင်9000ကျော်ကျော်နဲ့တက်ပြီးတော့မှအခု38000ထိတက်သွားတာပေါ့နော်3000လောက်ဝေတဲ့ဟာကိုဟိုဆေးပိတ်တာတပုံးပေါ့နော်အခုဆိုရင်2000ကျော်သွားတယ်ပေါ့နော်ဥစားချက်ကအရင်တုန်းက6000လုံးနဲ့စားတဲ့ဟာကိုအခုက2000ခွဲဥစားချက်တကောင်သေးပေါ့ဒီဖက်မှာပိတ်ဆိုချက်အကောင်လိုက်ဝေတာများတာဟုတ
်မန္တလေးတိုင်းနဲ့စကိုင်းတိုင်းဘက်ကနေဟာခမြို့ကိုအဓိကကုန်စည်စီးဆင်းနေပါတယ်အဲ့ဒီလမ်းပိုင်းတွေမှာဒေသအခြေအနေပေါ်မူတည်ပြီးဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေမကြာခဏလမ်းပိတ်ပင်တဲ့အတွက်ကုန်သွယ်မှုနဲ့ကုန်စည်စီးဆင်းမှုအတားအဆီးတွေဖြစ်နေတယ်လို့ကုန်စည်နှုန်းအဆမတန်မြင့်တက်နေရတယ်လို့ဒေသခံတွေကပြောပါတယ်အိမ်သုံးနဲ့မိဖို့ကြောင့်သုံးပစ္စည်းတွေဈေးမြင့်တက်နေပြီးတချို့စားကုန်နဲ့ကုန်စည်ပစ္စည်းပြက်လက်တဲ့အထိဖြစ်နေတယ်လို့နောက်ထပ်မြို့ကန်တအူးကပြောပါတယ်
။အဲအာနာသိန်းဖိနောက်ပိုင်းစက်တိုက်တက်နေတာကြာတာမရှိဘူးလေနော်။ကျွန်တော်တို့ဖက်ကအဲဒန်ပိတာတို့ဘာတို့စိုက်ပွဲဖြစ်တာတို့စကိုင်းဖက်ဖြစ်တာတို့ကလေးမျိုးဖက်ဖြစ်ရင်ကျွန်တော်တို့ဟာခါဆိုဘာမှမရတော့ဘူးလေ။ဝေဖို့တော့မရှိဘူး။ကုန်စည်နှုန်းကတော်တော်တက်တယ်။ပြီးတော့မီးနဲ့ခဏခဏပြတ်တော့မီးသွေးဈေးကလည်းအရန်တက်တော့ချက်ဖို့ကျင်းမီတော့မှသိမရှိတော့ဖြစ်တော့အမှမတွေ့လေအရင်က2000လောက်နဲ့ဝေရတာအခုဆိုရင်6000 9000လောက်ပြောက်သွားတော့လေအဲ့လုံးဝအစီအစီကိုပြောရမယ်ဆိုရင်တော့ trader ပြဖိုင်ရတယ်ဝေချင်တော့မှပြစီရမရှိဘူ
းအခုလိုကုန်စည်နှုန်းအစမတန်ကြီးမားတဲ့အတွက်ဝင်ငွေနည်းတဲ့အခြေခံလူတန်းစားတွေတိတိတသားဒုက္ခရောက်နေကြပါတယ်အရင်တုန်းကဆန်ကိုအိတ်လိုက်ဝယ်စားနိုင်ပေမဲ့အခုတော့နှစ်ပြီကုန်ရင်နှစ်ပြီဝယ်စားတဲ့အခြေအနေရောက်လာပြီလို့မြို့ကန်တအူးကဆိုပါတယ်အခြေခံလူတန်းစားတွေအတွက်ရပ်တည်နိုင်ဖို့ခက်ခဲတယ်လို့မြို့ကန်တွေကပြောပါတယ
်အခက်ခဲတော့အများကြီးရှိတယ်ညီမရေဟိုဟာအလောက်ကလည်းလောက်ဖွာတိတ်မရှိဘူးပေါ့နော်ဒီနေ့လောက်ဒီနေ့အစားတဲ့လူတွေအတူကအရန်ခက်ခဲတယ်နိုင်ငံခြားနဲ့ထောက်ပံ့နိုင်တဲ့လူတွေမိသားစုတွေအတွက်တော့နည်းနည်းခံတာပေးတယ်ပေါ့နော်ဒါမဲ့လို့ကိုယ့်လက်အခနဲ့ကိုယ်ရှာစားနေတဲ့လူတွေအတွက်တော့အရန်ခက်ခဲတယ်
ဟာခမြို့မှာတော့ပြီးခဲ့တဲ့အောက်တိုဘာလ16ရက်နေ့ကစလို့ညနေ6နာရီကနေမနက်6နာရီအတွင်းအိမ်ပြင်ထွက်သွားလာတာမျိုးမလုပ်ကြဘူး CDF ဟာခအဖွဲ့ကတတိပေးထုတ်ပြန်ထားပါတယ်ဒါပြင်လက်တလောမှာဟာခတန်တလန်အကြားစစ်ကောင်စီတပ်တွေထိုးစစ်ဆင်လှုပ်ရှားလာတယ်လို့ CDF ဟာခတပ်ဖွဲ့ပါဝင်တဲ့ချင်းလန်းကောင်ဆယ်ပူပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့ကြားထိတွေ့တိုက်ပွဲတွေမှာစစ်ကောင်စီတပ်ဖက်ကဟာခမျိုးကနေလက်နက်ကြီးပစ်ကူပေးနေတယ်လို့ပြောပါရယ်စစ်အာဏာသိမ်းပြီးနောက်နိုင်ငံရေးမတည်ငြိမ်မှုတွေနဲ့ဒေသရင်းလုံခြုံရေးစိုးရိမ်မှုတွေကြောင့်လမ်းပန်းဆက်သွယ်ရေးအခက်အခဲတွေဖြစ်လာပြီးထက်ကျော်တဲ့ဂိတ်တွေမှာစစ်ဆေးမှုတွေပိုများလာတယ်လို့အခြေခံစားတောက်ကုန်ဈေးနှုန်းတွေလည်းတရိပ်ရိပ်မြင့်တက်လာနေပြီးရွှေဈေးဒေါ်လာဈေးတွေလည်းမတိမငြိမ်ဖြစ်နေပါရဲ့ရှင်